စက်တင်ဘာလဒုတိယပတ်ကမြန်မာနိုင်ငံကိုအဖျားခတ်ခဲ့တဲ့အင်အားဖြင့်ယာကီမုန်တိုင်းတန်ဆူဆူဝဝခံခဲ့ရတဲ့မြို့တွေထဲမှာရှမ်းပြည်နယ်တောင်ပိုင်းကလောမြို့လည်းပါဝင်ခဲ့ပါတယ်ရေကြီးမြေပြိုပြီးတော့နေအိမ်တွေအလုံးလိုက်မျောပါပျက်စီးခဲ့သူပျောက်ဆုံးဒေဆုံးသူတွေလည်းရှိခဲ့ပါတယ်အခုတော့ရေတွေပြန်ကျသွားပြီမဲ့ရွှေနုံတွေအပုံလိုက်ကျန်ခဲ့လို့ဒေသခံတွေရှင်းလင်းနေကြရပါတယ်လက်ရှိမှာတော့အများစုကကိုထူကိုထတန်ရှင်းရင်းလုံးနေကြရတယ်လို့ရေဘေးအကူအညီတွေကိုတွားရောက်လူတန်းတဲ့သူတွေကပြောပါတယ်
ကျွန်တော်တို့ကတော့ဒီပြည်နယ်ဒီပိုင်းအတွက်ကိုဒီရွှေနော်ရှင်ဘူဦးစားပေးအရင်လုပ်တယ်။အားဦးစားပေးနာမည်တက်ပေါ့နော်။ဆိုတော့နောက်ပိုင်းမှာကျွန်တော်တို့ကဦးစားပေးနာမည်နေနေနဲ့ထောက်ပံ့ရေးသွားမှာပေါ့။အခုကတော့ကျွန်တော်တို့ကနေနေတဲ့အများကျွန်တော်တို့ဒီစက်တီနဲ့လူဝင်အားတွေနဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဒီရွှေနော်ရှင်နဲ့ကိစ္စကိုကျွန်တော်တို့ဥဆောင်ပြီးလုပ်ပြီးနေ။ဒလောစေကအဲ့ဒီအပိုင်းကတော့အဆင်ပြေပြီလားလို့ပြောလို့ရှိရင်အားကျန်ပြီးလုပ်ရမှာညာလေ။
ကလောမှာရေပေးတဲ့အိမ်ထောင်စု930ရှိပြီးတော့အဲ့ဒီထဲကအိမ်ထောင်စု255စုရဲ့နေအိမ်တွေကတော့ပြိုပြတ်သွားတယ်လို့သိရပါတယ်။ယာယီရေပေးတဲ့စခန်းတွေဖွင့်လှစ်ထားပေမဲ့အနည်းစုလောက်သာအဲ့ဒီမှာနေထိုင်ကြတယ်လို့ပြောပါတယ်
။အိမ်လုံးဝပြိုသွားတဲ့အိမ်ကတော့မိတ်ဆွေတွေရှိတယ်၊ဖေမျိုးတွေရှိတယ်အိမ်ကလည်းဖေမျိုးတွေအများကြီးရတယ်။နောက်တစ်ခုကတော့ရေပေးချောင်စခန်းတွေကိုရောက်လာတဲ့မိသားစုတွေကိုတော့သူတို့ကတာဝန်ယူပေးတယ်ပေါ့နော်။ဒါပေမဲ့ဒီပင်းချောင်စခန်းကိုရောက်တယ်ဆိုတာကကလောမှာရေပီးတင်းနဲ့၄ပုံမုံတပုံနဲ့ရောက်တာ။နှစ်သုံးပုံလောက်ကအဲ့လိုမိတဲ့အိမ်မှာနေကြတယ်။တချို့ကဟိုအောင်ပန်းတို့တောင်ကြီးတို့သွားပြောင်းနေကြတယ်။အဲ့လိုမျိုးတွေများတယ်။အဲ့တော့မနဲ့ဆိုလို့ရှိရင်အဲ့ဒီကိုတဲတဲ့အိမ်ကနေပြန်လာလာပြီးတော့မှကိုအိမ်မှာရှင်းတော်လာချင်းပေါ့ဗျာ။ညနေကျရင်တဲတဲ့အိမ်ပြန်ကြပေါ့။အဲ့လိုမျိုးပဲ။လောကျတော့အဲ့လိုမျိုးနေကြတာပေါ့။
ကလောမှာရေးပေးကြောင်းတေဆုံးသူဥယျာဉ်တရားဝင်းကျင်လောက်အထိရှိနိုင်တယ်လို့ခန့်မှန်းကြပေမဲ့တေဆုံးတဲ့ပျောက်ဆုံးစည်းရင်းကိုတော့အာလာပိုင်တွေဘက်ကပြောဆိုထားတာမရှိသေးပါဘူး။ရေးပြန်ကြသွားပေမဲ့ရွှွနုံဖုံးတဲ့ဒဏ်ကြောင်းဒေသခံတွေနဲ့လူငယ်တွေစုပေါင်းပြီးတော့တန်ရှင်းရေးလှူအားပေးနေတယ်လို့နက်လက်လူမှုကူညီကယ်ဆယ်ရေးအသင်းတာဝန်ရှိသူကပြောပါတယ
်။ကလောကတော့သူ့ရဲ့ဒုက္ခကတော့ပထမကြီးတက်တဲ့ချိန်မှာတက်သေးကိုရှောင်ရတယ်ဒီကြံကြွားတဲ့ခါမှာဒီအဲ့ဒီအဲ့ခါမှာတကယ်ဒုက္ခကြီးအဲ့နှုံဒုက္ခကြီးဒီကိုယ်ရဲ့ဆိုင်ဆိုင်မှုတွေအကုန်လုံးဆုံးရှုံးတဲ့ဒုက္ခကြီးဒါကြီးတွေကိုကျွန်တော်တို့ကြုံရတာပေါ့တောင်ပြေရဲ့နှုံကမြို့ကိုဖုံးသွားတာဖြစ်တဲ့အတွက်နှုံတွေကိုထုတ်ဖို့ကပထမအရေးကြီးဆုံးချက်ပဲအဲ့ဒါလည်းဒီအိမ်တိုင်းဆိုလို့ရှိရင်မိသားစုတွေကကိုယ့်ကိုလှုပ်ရှားတဲ့ခါမှာဟိုမတွေ့ဘူးညအလုံးမတွေ့တဲ့ခါကျတော့သူတို့တော့အခုကပြေကျော်လာပြီနော်အခုကနော်မရှိနိုင်တဲ့အိမ်ကြီးကယာချီရှိတယ်ဟိုလောကကိုလက်မရှိနိုင်တဲ့အိမ်ကြီးလည်းယာချီရှိတယ်ပြန်အပုံလိုက်ပဲထားတာပြီးနေနေရတဲ့မိသားစုတွေအများကြီးရှိတယ်
ရှိပေးတဲ့ခံထားရတဲ့ကလောမြို့မှာလောလောဆယ်ရွှွနုံတွေဖေရှားရှင်လင်းရေးကိုအဓိကထားလုပ်နေကြရတယ်လို့အကူအညီပေးသူတွေကပြောပါတယ်ရှင်